ဇူလိုင်23ရက်နေ့ကမကွေးတိုင်းရေနံကြောင်မြို့နယ်ဖရဲကျွန်းနဲ့ကန်တာကြေးရွာသားတွေအကြားမြေနူကျွန်းပိုင်ဆိုင်မှုနဲ့အငင်းပွားရာကနေရိုက်နှက်တပ်ဖြတ်ကြလို့လူ40နီးပါးတိတ်ဆုံးခဲ့ပါရခင်ဗျာ။မြစ်ထဲကိုခုန်ချလွတ်မြောက်လာသူဖရဲကျွန်းရွာသားဦးတန်းဦးရဲ့ပြောစကားတွေကတုံ့လှုပ်စရာပါ။တ
န်းစော်ကသူတို့နယ်ထဲကိုကျွန်းသွားတဲ့အခါမှာသူကဝိုင်းခုန်တက်ပြတယ်ကျွန်တော်တို့မျက်စိအောင်။ညတော့အဲ့တန်းစော်တေးရတေးပစီတော့မင်းတို့ရှေ့မတွေ့ကြနဲ့။တစုတစီတဲ့ကန္နာကိုနေရဆူရမ်းနေပြအဲ့မှာလက်ရှိအုတ်ချွေမှုကလူတွေကိုတစ်ခါတည်းဘဲတက်ညာတက်အလဲရတက်ဆိုသုံးသက်ညက်ကျွန်တော်တို့တိုက်တော့လူတွေနဲ့ပြတ်နေနေပြည့်ပြတ်တော့ကျွန်တော်တို့ဘက်ကနောက်ဆုတ်เสียရေပဲရှိတော့ရေပဲရှိတဲ့အခါကျမှအဲ့နာမှာရှိတယ်လေကုန်နေပါလို့အကာအကွယ်ယူပြီးကျွန်တော်တို့နေရတယ်နေရတဲ့အခါမှာသူတို့ကထိုးစစ်ဆင်ပြီးပြတ်တဲ့အချိန်ကြတော့ဆက်လေကိုအကာအကွယ်ယူရတယ်ဆက်လေကအဲ့မှာတင်သူတို့ပြတ်လို့ဆက်လေကနစ်သွားဆက်လေကမှောက်တာလေဒီလေကမှမှောက်တာမဟုတ်ကန္နာမှမှောက်ကန့်ကတ်လာတဲ့လူမှန်သမျှကိုသူကဝေလုံးနေနဲ့ရိုက်ဒုတ်တွေနဲ့ရိုက်လှန်နေနဲ့ထိုးပြောတော့တာသူကကန့်ကန့်ရောက်တဲ့အကောင်အကုန်လိုက်တာတယ်အဲ့ဒီအချိန်မှာကျွန်တော်ရဲမော်တော်လာရဲမော်တော်ကဒီမျိုးနေတဲ့လူတွေမဆဲဘူးမဆဲပဲတဲ့သူကပတ်ကြည့်ပြီးတော့ဘူဂျိုရိုက်ပြီးတော့ပြန်သွားတယ်တနက်ခလေးတစ်ချက်ဖောက်ပြီးတားရင်တောင်မှလူအသေးတော့တော့မများနိုင်ဒီမျိုးနေတဲ့လူတွေကိုရဲမော်တော်ဆယ်ရင်ကိုမသိဘူ
းကန်တာရွာသားဦးဝင်းဦးကတော့သူတို့ဘက်ကခုခံရတာဖြစ်တယ်လို့ပြောပါတယ်
ပထမကျွန်တော်တားတယ်လေကျွန်တော်အိမ်နေဖြစ်တော့မလုတ်ပါနဲ့ခရောက်ဘက်ကအေးဆေးဆေးနေပါဆိုပြီးကျွန်တော်တောင်းမှန်တယ်တို့အိုက်မှာကျွန်တော်အိမ်နေနှစ်အိမ်တော့ဖျက်ပြီးသွားပြီပေါ့ဗျာပြန်သွားတာပေါ့အဲ့ဒါမှမတော်တဆင်းထက်ရောက်လာပြီတော့အားနဲ့ပြည့်ဟေခွက်ရေဝိုင်းရေရိုက်ခုတ်ရေထိရင်လည်းဆိုတော့အဲ့ဒါမှကျွန်တော်တို့ဘက်ကလူတွေကမဆုတ်တော့ဘဲနဲ့သူတို့ပြစ်ကိုပြစ်နေပြစ်တယ်ပြဿနာမှာသူတို့ကနောက်ဆုတ်ပြီးတော့မတော်တက်ပေါ့မတော်အဲ့ဒါမှနစ်မြုပ်သွားတာ
အဲဘဒူကဆလို့ဘဒူကလွန်နေဖြစ်ဖြစ်လူပေါင်းမြောက်များစွာရဲ့အသက်တွေကတော့ဆုံးပါသွားခဲ့ပါပြီမြန်မာပြည်မှာအ धिक လူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရလို့တေဆုပ်မှုတွေဟာတိုင်းသားတွေနေထိုင်ရာပြည်နယ်တွေကစစ်မဲ့ဒေသတွေမှာဖြစ်ပေမဲ့အခုဒီချိန်မှာတော့ပြည်ပမှာထူးထူးခြားခြားဖြစ်ခဲ့တာပါနောက်ပြီးအခုပဋိပက္ခဟာဘာသာရေးနဲ့လူမျိုးရေးကြောင့်မဟုတ်ပဲလူမှုရေးနဲ့စီးပွားရေးကိုအခြေခံပြီးမင်းမဲ့စရိုက်ကြီးစိုးခဲ့တာကိုပြသနေပါတယ်ဒီပဋိပက္ခကနေကျွန်တော်တို့ဘာတွေဆင်ခြင်နိုင်ကြမှာလဲမကွေးကွန်ပျူတာတက်ကတူသူဒေသနာနဲ့တီထွင်ဖွံ့ဖြိုးရေးဌာနကကတိကဒေါက်တာမြို့ခိုင်ကအခုကိစ္စမှာပြဿနာတရက်ကိုမလိုအပ်တဲ့မာမာနအတွင်းနဲ့ဖြေရှင်းခဲ့ကြတာတွေ့ရတယ်လို့ပြောပါတယ
်ကျွန်တော်တို့လူမျိုးကတစ်ခါတည်းမှာဒီငွေကြေးတန်ကြေးတွေဆိုတာတက်ပေါ့နော်ဟိုဂုံတိတ်ခါအတွက်ခုဘက်အုပ်စုကြီးရွာကိုငါတို့ဘက်ကအရှုံးပေးလိုက်ရတယ်အလျှော့ပေးလိုက်ရတယ်အဲဒီလိုဟာမျိုးတွေမဖြစ်ချင်တဲ့အခါကျတော့ဟိုဂုံတိတ်ခါအတွက်တိုက်ကြတယ်တိုက်ပွဲလို့အဲအဲ့လိုမျိုးတော့ပြောရမလားမသိဘူးခင်ဗျာအယတအယတချင်းမဖြေရှင်းငယ်မှာသူဒီတာဝန်ရှိတဲ့ပုံကိုယ်ကြီးအပိုင်းကနေမှနှုတ်နှစ်ဖက်ဖြေလေလောက်တဲ့ဖြေတစ်ခုကိုထုတ်ပေးထားနိုင်ရင်တော့အခုလိုအချိန်လောက်တိအောင်ဟိုရောက်ဝင်သွားခင်ကလုံးတင်တယ်လို့ကျွန်တော်မြင်တယ်ခင်ဗျာအခုကတော့မကြေလေကြတဲ့အခါကျတော့ကိုနီးကိုဝန်နဲ့ပဲထပြီးတော့ရှင်းကြတယ်ဆိုတဲ့အနေအထားမျိုးလို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ
Federal Democratic အင်အားစုခေါင်းဆောင်88မျိုးဆက်ကိုမြအေးကတော့ဒီပဋိပက္ခကိုနိုင်ငံရေးရှုထောင့်ကနေသုံးသပ်သူပါ
political ideology တိုင်းကြီးကိုပဲ့ကံတဲ့နိုင်ငံရေးအတွေးခေါ်ဟာတိတ်အရေးကြီးရဲ့လို့ကျွန်တော်မြင်တယ်။အဲ့အတွေးခေါ်ကိုပြည်ပြည်ပြင်းနဲ့ကျွန်တော်တို့ကအုံမြင့်ခိုင်ခိုင်မတီဆောက်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်နိုင်ငံကစူးတဲ့စူးကြလိမ့်မယ်။အခုကကျွန်တော်တို့ကဒီလဲမှာလာပြောနေတာဒီပားကနေကျွန်တော်တို့နိုင်ငံကိုလှမ်းကြည့်ရခါမှာတာယာစရာငင်းညံ့စရာဘာမှမရှိတဲ့နိုင်ငံတစ်ခုနောက်တစ်ခုကျင့်ဝတ်တွေကျိုးပြတ်နေတဲ့နိုင်ငံတစ်ခုလို့နိုင်ငံတော်တော်များများကလည်းကျွန်တော်တို့အမြင်နဲ့တနည်းအားဖြင့်ကျွန်တော်နိုင်ငံ APIS ကကြာဆဲတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဒီမြေနုကျောကိစ္စကိုပဲပြန်သုံးသပ်ပြီးပြောမယ်ဆိုရင်နံပါတ်၁ကတော့မြေယာပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအစိုးရဘက်ကအာမခံချက်တစုံတရာမြေယာနဲ့ပတ်သက်ပြီးတော့မှပြည်ပြည်လုံးကန်ဆောင်ရွက်နိုင်စွမ်းအားနည်းတာကိုတွေ့ရတယ်နောက်တစ်ချက်ကတရားဥပဒေစိုးမိုးရေးပေါ့အဲ့မှာဆိုကျွန်တော်တွေ့ရတာဒီပြည်သူရဲတွေအနေနဲ့ကမြေနေရဲနဲ့ဘာမှမလုပ်နိုင်တဲ့ဖြစ်အဲ့ဥပဒေစိုးမိုးမှုကိုပြည်ပြည်ပြည်မလုပ်နိုင်ကြဘူးမလုံနိုင်တဲ့အခါတိုင်းမှာလည်းမလုံနိုင်တဲ့အဖွဲ့အစည်းပြင်ပြောင်းလဲရုံနဲ့မကြိုးစားကြဘူး။နိုင်ငံရေးရမဲ့ကျူးမဖြစ်သေးတဲ့နိုင်ငံတစ်နိုင်ငံမှာအောက်ခြေပြည်လူလူလူလားကကြုံတဲ့ပြဿနာကိုကြုံလို့ဖြေရှင်းလာတယ်လို့ပဲကျွန်တော်မြင်ပါတယ်။ကျွန်တော်ဒီမိုကရေစီကိုသွားမယ်ဆိုလို့ရှိရင်လူရဲ့ကိုယ်ကျင့်တရားကောင်းမွန်လာအောင်ဘယ်လိုပြင်ပြောင်းလဲယူမလဲ။ရှိနေတဲ့ဘာသာပြားအစုံအမတွေနဲ့ဘယ်လိုပဲ့ကံယူမလဲ။ politician တွေအကုန်လုံးကလည်းဒါတွေကိုထက်သင့်စဉ်းစားဖို့တူတယ်လို့မြင်တယ
်။အခုခိုင်ရန်ဖြစ်တဲ့ရွာသားတွေဟာတရားဥပဒေစိုးမိုးရေးကိုဥပက္ခပြုပြီးစိတ်လိုက်မှန်ပါအကျန့်ဖက်ဖြည့်ရှင်းခဲ့ကြတာအထင်ရှားမြင်ရပါတယ်ကတိကဒေါက်တာမျိုးခိုင်ကတော့ဒီရွာသားတွေဟာဘာသာတရားကိုင်းဆိုင်သူတွေဖြစ်ပါလျက်
ဗုဒ္ဓမြတ်စွာရဲ့ဆိုဆုံးမမှုတွေကိုဒေါသကြောင့်မေလျော့သွားခဲ့ကြဟန်ရှိတယ်လို့ပြောပါတယ်ဒီအုပ်ဖြစ်တဲ့ဒေသတွေကလည်းတကယ်တမ်းပြောကြမယ်ဆိုရင်တော့ဘုရားဆုံးမဩဝါဒထွန်းကားတဲ့ဒေသတွေပါပဲဒီဘုရားပြောတဲ့ခန္တီတရားတို့မေတ္တာတရားတို့ဆိုတာတွေကိုတကယ်ပြန်ပြန်ဟိုကလေးဘဝနဲ့ကနားယင်ခဲ့ပြီးတာပုံပုံတွေပေါ့နော်ဒါမျိုးဟိုဒေါသကိုကျွန်တော်တို့ဒီခြေတန်းပြန်ပြ
Mele, Genoro Ludari, Lina Jinjan, Ato Nizon, Nebarane Mia, Dialelu Sawyer Muri, Taman Bobola Nine Surago, Yenayan Badi Bakaka, Three B Navy, Chibare, come here.